ဒီကနေ့ပြန်လွတ်လာကြတဲ့နိုင်ငံရေးအကျဉ်းသားတွေထဲမှာတာယာဝတီနဲ့မန္တလေးဥပိုလ်ထောင်တွေမှာအကျဉ်းချနေသူတွေပါပါတယ်။အဲ့ဒီအကျဉ်းထောင်တွေကပြန်လွတ်လာကြတဲ့နိုင်ငံရေးအကျဉ်းသားတွေကိုတော့ထိုင်းချေဆိုင်တရင်တော်မအေးအေးမှာကဆက်သွယ်မြင်မြန်ပြီးတော့တင်ပြပေးထားပါတယ်ခင်ဗျာ။
မြန်မာနိုင်ငံမှာရှိတဲ့နိုင်ငံရေးအကျဉ်းသား20ကျော်ကိုမေလ18ရက်နေ့မှာပြန်လည်လွှတ်ပေးခဲ့ပြီးတာဝတီအကျဉ်းထောင်က5ဦးနဲ့ရန်ကုန်အင်းစိန်အကျဉ်းထောင်က10ဦး၊တောင်ငူအကျဉ်းထောင်က2ဦး၊မန္တလေးက2ဦး၊မူဦးပင်က2ဦးကိုမြန်မာအစိုးရကလူငယ်သက်တာခွင့်ရလွှတ်ပေးခဲ့တာပါ။တာဝတီအကျဉ်းထောင်ကနိုင်ငံရေးအကျဉ်းသား5ဦးကတော့နှိရှေထောင်တန်းများကြခံရသူများဖြစ်ပြီးမြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦးကအဖွဲ့ဝင်များပါဝင်ပါတယ်။တာဝတီအကျဉ်းထောင်ကထောင်နှံ68နှစ်ကြာခဲ့နိုင်ငံရေးအကျဉ်းသားကိုအေးမင်းနိုင်အပါအဝင်5ဦးပြန်လည်လွတ်မြောက်လာတဲ့အကြောင်းကိုအေးမင်းနိုင်ကအခုလိုပြောပါတယ်
။အခုလွတ်လာတာကကျွန်တော်ရဲ့ကျွန်တော်မျိုးသမီးရဲ့ပြီးတော့ကိုစော်လင်းရဲ့ကိုကျော်စင်ဦးရဲ့ကိုဆက်ကိုလင်း5ယောက်လွတ်ပါတယ်။ကျွန်တော်အမှုထဲထဲမှာ2ယောက်ချန်ခဲ့ပါတယ်
။ဟုတ်ကဲ့
။ဘခင်ကြီးရဲ့အဲကုစားရယ်ချန်ခဲ့ပါတယ်ခင်ဗျာ။အဲတခြားချင်းသားကတော့နိုင်ငံရေးချင်းသားထဲမှာကိုတန်ချောင်းတို့အုပ်စု9ယောက်ချန်ခဲ့တယ်ခင်ဗျာ။ပြီးတော့ဦးဝင်းနဲ့ကျော်တယောက်ချန်ခဲ့တယ်ခင်ဗျာအားလုံးပေါင်း6ယောက်ချန်ခဲ့တယ်အဲကျွန်တော်တို့အမှုထဲထဲမှာလည်း2ယောက်ချန်ပြီးတော့ပြုံးစားရေးလွတ်တာပဲချန်ချန်တဲ့အချိန်တွေကတော့ဘာမှမပြောသေးဘူးမပြောလည်းပြောလိုက်ဘူးလွတ်တာတော့တောင်ကျိုးမဲ့လွတ်တယ်လို့ပြောတာပဲဒါပါပဲခင်ဗျာလေးရတိကူမထိုးခိုင်းပါဘူးစမာကြီးရဲ့ဟွာရအခုအားလုံးလွတ်တဲ့ခါမှာလေးရတိပါပဲနဲ့တောင်ကျိုးမဲ့လွတ်တယ်လို့သူပြောပါလေ
အလားတူပဲတောင်ငူအချင်းထောင်ကနေ2ဦးလွတ်မြောက်လာတဲ့အကြောင်းနိုင်ငံရေးအကျဉ်းသားတွေကိုအကူအညီပေးနေတဲ့တောင်ငူမြို့ကကိုအောင်စရာကအခုလိုပြောပြပါတယ
်ဟုတ်ဆိုရှယ်ထရက်ဟုတ်ကဲ့
ဟုတ်ကဲ့ဟုတ်ကဲ့
ဆိုရှယ်ထရက်ကဟုတ်ကဲ့သူက6တရေပောက်ခွေ9ရေ304ရေ337ရေတော့24နှစ်ကြာတယ်အကြောင်းဆရာဆို9နှစ်နဲ့3လလာမြင်နေရတယ်ကြောက်ကြီးနတ်တန်ခွင
်းဟုတ်ကဲ
့ဟုတ်ကဲ့ဟုတ်ကဲ့သူအင်ဂျင်မှာပုံခွဲလို့ဆိုပြောတာနည်းထဲတာဟုတ်တိုင်းပြည်ကတော့ဟိုစားလေ6.5ထောက်ဝင်ပဲသူကတော့ပေါက်ခွဲရည်ပဲသူကတော့7နှစ်ပဲကြာသူကတစ်နှစ်နဲ့3လပဲနေတယ်သူဥစားတယောက်ကဆိုင်းပြည်ကတော့73ပိုင်းပန်းတော်မျိုးတစ်ပေါ့
တောင်ငူချင်းထောင်ကနေပြန်လည်လွတ်မြောက်လာခဲ့တဲ့ကိုဆိုင်းပြည်ကတော့သူကပုံမှန်401နဲ့ပြန်လွတ်လာခဲ့တယ်လို့ဆိုပါရယ်နိုင်ငံရေးပြစ်မှုတစုံတရာလုပ်မယ်ဆိုရင်ထောင်ရဲ့ပြစ်တံကျွေးကြံအတိုင်းခံစားရမယ်လို့ပြောပြီးပြန်လွတ်ပေးခဲ့တယ်လို့ဆိုပါရယ်အလားတူပဲမူဦးပင်ချင်းထောင်ကနေထောင်နဲ့6နှစ်ကြာခံထားရတဲ့ဘိုကြီးအောင်ကိုနေမျိုးစဉ်နဲ့ပြန်လည်လွတ်မြောက်လာခဲ့ပြီလို့ဆိုပါရတယ်
။ကျွန်တော်ကလည်း7နှစ်နဲ့5ထောင်ပဲနဲ့ဆွဲပြီးတရားတော့ရှင်းနေမိချရတော့ကျွန်တော်ထောင်ထဲမှာတနည်းနဲ့တော့လာကြတယ်။ပြီးတော့ကျွန်တော်ကဘယ်လိုလုပ်လိုက်တာတော့401နဲ့ပြောတာတော့ဒါမဲ့နောက်ခွဲမထားဘူးတဲ့။နောက်ချင်းမဲ့အမှုဖြစ်ခဲ့ရင်လည်းဒီဆက်လက်ပြီးတော့ပြစ်တော်ထားမှာကလာလို့ရောအရာတော့လည်းမပူမှလို့ပြောရတယ်။ဒါပေမဲ့အခုနောက်ကျွန်တော်ပြောရရင်ထောင်ထဲမှာကျွန်တော်တို့ရဲ့နိုင်ငံရေးအကျဉ်းသားတွေကြာပါလေတယ်။လူတို့လည်းကျွန်တော်လွတ်စေချင်တယ်
မြန်မာစစ်အစိုးရအုတ်ချုပ်စင်အတွင်းကလူငယ်ချမ်းသာခွင့်လူငယ်သက်သာခွင့်14ချိန်ပေးခဲ့ပြီးအရက်သားအစိုးရဖြစ်တဲ့ဦးသိန်းစိန်လက်ထက်မှာတော့လူငယ်သက်သာခွင့်ပေးခဲ့တာအခုချိန်နဲ့ဆို9ချိန်ရှိသွားပြီဖြစ်ပါတယ်9ချိန်အတွင်းမှာနိုင်ငံရေးအကျဉ်းသား900ခန့်လွတ်မြောက်ခဲ့ပြီဖြစ်ပါတယ်နိုင်ငံရေးအကျဉ်းသားများကုညီဆောက်ရှောက်ရေးအသင်းရဲ့စည်းရင်းစရာများအရလက်ရှိထောင်ကျနေတဲ့နိုင်ငံရေးအကျဉ်းသား190နီးပါးကျန်နေသေးတယ်လို့ဆိုပါတယ်ရှင်